ပြမှုတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းနေတဲ့ကြားကပဲလျှော့တိကျဆန္ဒပြပွဲတွေရှိနေတယ်လို့ရောက်ခွဲအုပ်ချုပ်ရေးယုံတွေရဲစခန်းတွေကိုပြစ်မှတ်ထားတဲ့ဘုံပေါက်ကွဲမှုတွေကလည်းစတိုက်ဖြစ်လာပါတယ်ဒီနေ့ဧပြီလ28ရက်မနက်ပိုင်းမှာကရင်ပြည်နယ်ဖျားသုံးစုမျိုးချင်းပြည်နယ်တီးတိမ်မျိုးကချင်ပြည်နယ်ဗမော်မြို့အပါအဝင်ဒီကချင်ပြည်နယ်မိုးနှင်းခရိုင်ဟိုပင်မြို့တွေမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာအမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကစံကယ်ရီနဲ့ဒီမနက်ပိုင်းမှာပဲလာရောက်ပြီးတော့ထိုင်းနယ်စပ်စစ်စင်ရေးကိန်းစံခန့်ရေးပါတီရုံးနဲ့ရက်ကွက်သုံးကစံခန့်ရေးပါတီဝင်နေအိမ်တအိမ်မှာလက်လုံဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေသခံတူကပြည်ဝေကိုပြောပါတယ်။ထိုင်းနယ်စပ်စစ်စင်ရေးကိန်းအရောက်မှာတော့စစ်ကောင်စီတပ်ဖွဲ့ကလည်းလက်နက်ငယ်တွေနဲ့ပြန်ဖြစ်တာကြောင့်တင်းမာမှုဖြစ်ပွားခဲ့တယ်လို့ဒေသခံတူကပြည်ဝင်ကိုပြောပြပါတယ်
။လက်နက်ခုနိုင်နေဖို့ငယ်ဆက်ကောင်းလောက်ပါ။အပါဒီချက်ပွက်နဲ့မပေါ်ဘူးသူ။ဒါဆိုတော့ဒီမှာချက်ပွက်ကဒီဒီဘက်ကတောင်းဆက်ပွက်ဖွဲ့ကဒီအဖြစ်ပေါ်တော့ဖြစ်ခွဲတာ။ခွဲတဲ့ချိန်မှာစက်ကလည်းလက်နက်ငယ်နဲ့ပြန်ဖြစ်တယ်။ပြန်ပြစ်တော့ဒီပြစ်လက်ကဆုံးလို့နှလုံးပြစ်လက်ကလုံးအောင်ထားပြီးကလုံးအောင်ပူလို့
ပေါက်ကွဲမှုကြောင့်လူတယောက်ထိခိုက်ဒဏ်ရာရခဲ့ပြီးဒဏ်ရာပြင်းထန်သလားဆိုတာနဲ့ထိခိုက်သူဘယ်သူလဲဆိုတာတွေကိုတော့အတိအကျမပြောနိုင်သေးဘူးလို့ဒေသခံတဦးကပြောပါတယ်
။ကြံရတော့ဝယ်ပြီးကျွန်တော်တို့ဒီစားခိုင်းရေးရုံးမှာပေါက်ကွဲမှုဖြစ်နေတယ်။အဲ့လိုလက်ပြဘုံတော့ဖြစ်ကြောင်းပြောလိုက်။နောက်တစ်နေ့ဟာဆက်ပြီးတော့ကျွန်တော်တို့နောက်တစ်နေ့တော့ရက်ကွက်ဘုံမှာရှိတဲ့စားခိုင်းရေးပေါက်ကွဲမှုရောရဲ့အိမ်မှာလည်းဆက်ပြီးပါပြီ။အဲ့ဒီဘက်ကဘိုင်းတုံးပေါက်ကွဲရတယ်အတုံးနေတာဖြစ်တယ်ဒီအဲ့ဒီကျန်တဲ့ရုံးကပြခွေတဲ့နေရာမှာအရှိမဆိုးတဲ့ခေရုံးရုံးကရှိတယ်နော်ခေရုံးရုံးကစောင့်နေတဲ့ခွေတွေနဲ့ဆက်မှတ်နေတဲ့ဝိုင်းကြည့်ကြတာဘူးဘောဆောင်ကြီးဖောင်းနံလို့ဆိုင်ကြီးရပ်နေတာဆိုင်ကြီးရပ်ပြီးသွားတယ်တယောက်ကဆိုင်ကြီးကျန်သွားတယ်ဒီဘက်ဖြစ်သွားတယ်အဲ့ဒီအဲ့ကိုတက်ကသွားပြီးတော့အဲ့ကိုတရိုက်ချက်တစ်ချက်စီရတယ်တကယ်အဲ့ချက်ပိုက်ကတော့သူအဲ့ဒီအဖွဲခွေကမပေါက်ခွေပြီးတော့တော့ကျန်နေတာဖြစ်ခွေတယ်အဲ့ဒီမကန်တက်ပြီးရှိသွားတယ်သူကြောက်ကြည့်လို့တည်းက
ကရင်ပြည်နယ်ဖျားသုံးစုနယ်မြေဟာတရားနာလက်နက်ကိုင်အဖွဲ့တွေဖြစ်ကြတဲ့မူကြီးပစ်ပါတီ KNU BGF အပါအဝင်ဒီကေဒီတက်ဖွဲ့တွေတွာလာလှုပ်ရှားနေတဲ့နယ်မြေတခုလည်းဖြစ်ပါတယ်။အလားတူဒီကနေ့မနက်ပိုင်းချင်းပြည်နယ်တီးတိမ်မြို့မှာရက်ကွက်မှာပေါက်ကွဲမှုတစ်ကြိမ်ဖြစ်ပွားခဲ့ပေမဲ့လူထိခိုက်ကြတာမရှိဘူးလို့ဆိုမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအထူးအတွင်းရေးမှူးလည်းဖြစ်တီးတိမ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးချင်ကန်းဟျံကပြောပါတယ်
။အားလုံးမရှိပါဘူး။ဒီလိုဘုံလောက်ပဲဖြစ်နေတယ်နော်။ဒီဆက်နေတာလည်းရှိပါသေးတယ်။အခုဖြစ်တာစပေါ်လန်းတဲ့ဆိုင်ပဲ။မြန်မာကတည်းကစပေါ်လန်းတဲ့ရက်ကွက်မဟုတ်ပါဘူး။အရှိမရှိဘူး
။ကချင်ပြည်နယ်ပုံမော်မြို့စုပေါင်းယုံပင်နာမှာဒီကနေ့မနက်၈နာရီခွဲလောက်ကဘုံပေါက်ကွဲခဲ့ပြီးတော့ဒီတစ်ချိန်အပါအဝင်ပောက်ကွဲမှုဖြစ်တာ၃ကြိမ်ရှိပြီလို့ဗမော်ဒေသခံတူကအစီအွေကိုပြောပါတယ်။ပောက်ကွဲမှုကြောင့်လူအထိခိုက်မရှိပေမဲ့စစ်ကောင်စီတပ်ဖွဲ့ကလုံခြုံရေးတင်းကျပ်ပြီးရှာဖွေရာတွေလုပ်နေတယ်လို့ဒေသခံတူကပြောပါတယ
်။ဟုတ်တယ်ကျွန်တော်တို့ဒီကတလောက်ကတော့ဘုံပေါက်တာဗျာဒီနေ့၈နာရီခွဲလောက်မှလည်းတစ်ချိန်ပေါက်ရဟုတ်။ဒီနေ့မနက်ကကျတော့ကျွန်တော်ဒီစုပေါင်းယုံပေါ့စုပေါင်းယုံဒီနာမှာပောက်ကွဲတယ်26ရက်နေ့မှာဒါတော့ဒီကျွန်တော်ဘမော်နဲ့ဘုံပေါက်လမ်းမပေါ်ပေါ်ဒီရင်ကွင်းဒီကွင်းရဲ့လကားဘက်မှာအဲ့ဒီနေ့မှာတော့နှစ်ချိန်ပေါက်ခွဲတယ်ပေါ့ဟုတ်လို့လို့ကျတော့စုပေါင်း3ချိန်ပေါက်ခွဲနေရအောင်လုံးလုံးရဲ့ခြေကတော့ဒီပေါက်ခွဲမှုကြောင့်သုံးဆောင်ပြည်ဟာဖြစ်ခဲ့တာမျိုးကတော့ကျွန်တော်တို့မရှိဘူးရှိပြီးတော့မကြားမိသေးဘူးပေါ့ဘလို့လို့ကျတော့သူတို့ဒီမနေ့ရှင်းလိုက်ခွဲလို့မှာသူတို့ဒီဘုံပေါက်ခွဲပြီးတော့အဲ့ဒီဟာကိုသူရှင်းနေပြီးအဲ့မှာသူတို့ဒီလမ်းနေပိတ်ဆို့မှာဒါရှာဖို့ကြီးပိုင်လုံးချရတယ်အဲဒီကတော့ကျွန်တော်တို့လမ်းမြင်ရတယ်ပေါ့ဟုတ်
မင်းညာ7နာရီခွဲလောက်ကလည်းကချင်ပြည်နယ်မိုးနှင်းခရိုင်ဟိုပင်မြို့နယ်ကြာကြီးကွင်းချင်းရွာအနီးမှာလဲတူဝက်ချောင်းကိုတွားတဲ့ယထာတန်လန်းတရားနဲ့မြကြီးနာမန္တလေးကားလမ်းမပေါ်ကရေကျော်တရားတွေမိုင်းခွဲခံရပြီးပျက်စီးတာတွေရှိခဲ့ပါတယ်။ရန်ကုန်မြို့တောင်ကလာမြို့နယ်ဆယ်ရက်ကွက်ဓမ္မရာစာလမ်းမှာတော့ဒီနေ့နေ့လယ်7နာရီခွဲလောက်ကရဲစခန်းဝန်းကျင်မှာဘုံတလုံးပောက်ကွဲခဲ့ပြီးရဲတွေထိခိုက်တာရှိတယ်လို့သတင်းတွေထွက်ပေမဲ့ဗီဒီယိုကတိကျအတိမပြုနိုင်သေးပါဘူး။အလားတူပဲမန္တလေးမြို့မှာလည်းပေါက်ကွဲမှုတစ်ခုဖြစ်ပြီးလူတချို့ဒဏ်ရာရတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့တိကျအတည်ပြုလို့မရသေးပါဘူး။ပြီးခဲ့တဲ့မတ်လ22ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့ရက်ကွက်လေးရဲတပ်ဖွဲ့ရိတ်တာယုံဘုံပေါက်ကွဲခဲ့တယ်လို့ဧပြီလ22ရက်နေ့မှာမူဆယ်မြို့နိုင်စင်အနီးမှာဘုံပေါက်ကွဲခဲ့ပါသေးတယ်။ဧပြီလ25ရက်နေ့ကတော့တင်ငန်းစုမြို့နယ်တရက်တော်သူ့မင်္ဂလာလေးလန်းကမြမစီဝါရေးဘာမှာဘုံပေါက်ပြီးလုံခြုံရေးယူနေတဲ့စစ်သားတယောက်တိကျဒဏ်ရာရခဲ့ပါသေးတယ်။အခြားဒေသတွေမှာလည်းဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ရရှိပါတယ်ရှင်။